တရုတ်နိုင်ငံရဲ့သမ္မတရှီဂျင်းဖင်ဟာဒီကနေ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆက်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွံ့ဖြိုးရေးအတွက်ကောင်းမွန်တိုးတက်လိမ့်မယ်လို့တက်မတော်ဘက်ကပြောပါရယ်။မနေ့ဖြန်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပြီးနှစ်နိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့တက်မတော်တာဝန်ရှိသူတွေကပြောပါရယ်။အပြည့်အစုံကိုတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မှာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်အလားအလာကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတပြောရေးဆွေးနွေးရှိသူဘူမူချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီရုပ်နဲ့မြန်မာနိုင်ငံဟာစစ်နေပေါင်းများပါကြတဲ့ဆက်သွယ်ဆက်ဆံမှုရှိတဲ့နိုင်ငံလေးဖြစ်တယ်။ဒီရုပ်တက်မတော်နဲ့မြန်မာတက်မတော်ရဲ့ဆက်ဆံမှုဆိုတာကလည်းစစ်နေပေါင်းများပါကြတဲ့ရှိတယ်။1988နောက်ပိုင်းမှာတော့ပုံမိုးပြည်သားပြည်သူတက်ထင်ရှားလာတာပေါ့။အဲမဟာဒီပါလက်ဆက်ဆက်ဆံရေးကနေစီမျိုးပေါ့ပေါ့ချင်းစစ်ကြီးရင်းကြီးရေးရှိကျွန်တော်တို့ကပေါင်းရနေတဲ့နိုင်ငံဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့တော့ဒီခီးစဉ်ပေါ်မှာဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတွေပြည်သူတို့ရဲ့အလားအလာတွေပုံမှန်တိုးတက်လာနိုင်လိမ့်မယ်လို့ပြောလိမ့်မှာ
ဒီကနေ့မွန်လွဲပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီကျင်းဖင်ဟာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူနဲ့တွေ့ဆုံပြီးမနေ့ဖြန်မှာတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပြီးအခုလိုတရုတ်မြန်မာနိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းလဲဘူမူချုပ်စော်မင်းထွန်းကပြောပါတယ်
။ဒီရုပ်နိုင်ငံကြီးကလည်းသူ့ရဲ့သဘောထားကဘလို့ရှိတယ်ဆိုတာတော့ဆုပ်ကပြီးဖြစ်တယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ပူးညီမယ်ဆိုလို့ကြောင့်တော့ဆုပ်ကပြီးဖြစ်တယ်။ဒါကြောင့်မလို့ဒီရုပ်ရဲ့သမတတရားကိုအနေနဲ့မြန်မာနိုင်ငံကလာရောက်လက်ပတ်ခြင်းအခွင့်အရေးငြိမ်းချမ်းရေးနေနေခွင့်ပြုတိုးတက်လုပ်ငန်းစဉ်တွေမှာအကောင်းဘက်ကနေလို့ကြောင့်တက်ရောက်မှုပုံမှန်များပြားလာနိုင်တယ်လို့ပဲကျွန်တော်ပြောနေပါတယ်။
တရုတ်သမ္မတအနေနဲ့မနက်ဖြန်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာနှစ်နိုင်ငံစစ်ရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်သမ္မတကြီးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ကကျွန်တော်တို့စတင်တွေ့ဆုံခဲ့တာက2018ခုနှစ်ကတည်းကစတင်တွေ့ဆုံတာဖြစ်တယ်ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာလည်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့စတင်ရေးအရေးကြီးဆိုင်ရာတခြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စရပ်တွေနဲ့ပတ်သက်လို့ကြာဆွေးနွေးနိုင်တယ်ဆွေးနွေးနိုင်လိမ့်မယ်လို့ပဲကျွန်တော်
တရုတ်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်မတိုင်မီတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကအာရှရေးရာအထူးကူဆလဲမစ္စတာဆွန်ကော့ရှန်ကနေမြန်မာတရုတ်နယ်စပ်ခြေပြုဝါအဖွဲ့ UWSA မိုင်းလာအဖွဲ့ MTAA ကချင်အဖွဲ့ KIA ရခိုင်အဖွဲ့ AA စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်တရုတ်အထူးကူဆလဲအဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့တွေ့ဆုံမှုပေါ်မှာဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုမြင်ပါတယ်
ဒီကဆောင်ကဆိုင်နေတယ်ကတူဒီဖွဲ့တွေနဲ့ကတူမကြာခဏတွေ့ဆုံကြီးဖြစ်ပါတယ်အဓိကတွေ့ဆုံတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံတာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံတာဖြစ်ပြီးကြလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရခိုင်ကတပုံမှုပြီးတော့ကြောင်းတဲ့ဘက်ကနေတက်ရောက်ဆင်နိုင်နိုင်လို့ကျွန်တော်မြင်ပါတယ
်မြန်မာတရုတ်နယ်စပ်အခြေပြုတိုင်းဒေသလက်နက်ကိုင်တွေဖွဲ့ကဝါတာဖွဲ့ UWSA မိုင်းလာဖွဲ့ MTAA KIA ကချင်လွတ်လပ်ရေးဖွဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ကနေတရုတ်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်ကိုကြိုဆိုကြောင်းကြေညာချက်အသေးအသေးထုတ်ပြန်ထားပါတယ်တရုတ်သမ္မတရှီကျင်းဖင်ဟာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ကာကွယ်ရေးဦးစီးချုပ်တို့အပြင်နေပြည်တော်မှာနိုင်ငံရေးပါတီ20ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ